ကရင်မျိုးသားစည်းရုံး KNU နဲ့မြမအစိုးရငင်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့ဟာဒီကနေ့ကရင်ပြည်နယ်ဖအံမြို့မှာငင်းချမ်းရေးအတွက်သဘောတူညီချက်အပိုင်းနှစ်ပိုင်းခွဲလက်မှတ်ရေးထိုးခဲ့ကြပါတယ်။နှစ်ဖက်အပြစ်ခတ်ရစဲရေးပါဝင်တဲ့ပြည်နယ်အဆင့်လက်မှတ်ရေးထိုးမှုနဲ့ KNU ဘက်ကတောင်းဆိုတဲ့အချက်၁၁ချက်ကိုတော့အစိုးရငင်းချမ်းရေးကိုယ်စားလှယ်အဖွဲ့ဘက်ကမူအားဖြင့်သဘောတူခဲ့ပြီးပြည်ထောင်စုအဆင့်အနေနဲ့နေပြည်တော်မှာဆက်ပြီးဆွေးနွေးဖို့အတွက်လက်မှတ်ထိုးခဲ့တာဖြစ်ပါတယ်။ဒီသတင်းအပြည့်အစုံကိုမနန္နာချန်ကဆက်ပြီးပြောပြမှာပါရှင
်။ဟုတ်ကဲ့ပါ။ KNLA စေဦးစီးချုပ်ဗကြုတ်ကြည်မှုသူစေဖို့ဦးဆောင်တဲ့19ဦးပါ KNU ငញ្ញန်ရေးကိုယ်စားလှယ်ဖွဲ့နဲ့မြမအစိုးရငញ្ញန်ရေးကိုယ်စားလှယ်ဖွဲ့တို့ဒီကနေ့ကရင်ပြည်နယ်ဖအံမြို့ဇွဲကပင်ဟိုတယ်မှာပြုလုပ်ခဲ့တဲ့ငញ្ញန်ရေးဆွေးနွေးပွဲအတွင်းပြည်နယ်အဆင့်နဲ့တခါပြည်ထောင်စုအဆင့်ဆက်လက်ဆွေးနွေးဖို့အတွက်တခါနှစ်ပိုင်းခွဲလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ဒီလိုလက်မှတ်ရေးထိုးနိုင်ခဲ့တာနဲ့ပတ်သက်ပြီးတော့ KNU ငញ្ញန်ရေးကိုယ်စားလှယ်အဖွဲ့ရဲ့ဒုအဖွဲ့ခေါင်းဆောင်စော်ဒေးဗစ်ထောကအခုလိုပြောပြပါရစေ။
ကျွန်တော်တို့ဆွေးနွေးပွဲမှာ KNU ဘက်ကနေပြီးတော့ဒီဆွေးနွေးပွဲအချက်၁၁ချက်ကိုကျွန်တော်တို့တင်ပြဆွေးနွေးတယ်ခင်ဗျာ၁၁ချက်ကိုတင်ပြဆွေးနွေးတဲ့အခါကျတော့ပြည်တော်စုအစိုးရအဖွဲ့ကနေပြီးတော့ဒီ၁၁ချက်ကိုမူအားဖြင့်သဘောတူညီတယ်ဆိုတော့အတုံးပြမှုရရှိတယ်အဲ့ဒီရရှိတဲ့အပေါ်မှာစာချုပ်နှစ်ခုကိုတော့လက်မှတ်ရေးထိုးဖြစ်သွားပါတယ်တစ်ခုကတော့ဒီအပြစ်ခတ်ရစေးရေးနဲ့ပတ်သက်တဲ့သဘောတူညီချက်ရယ်ဒီပြည်တော်စုအဆင့်မှာဆွေးနွေးဖို့အဲ့ဒီအချက်ချက်သုံးချက်နဲ့ပတ်သက်ပြီးတော့ဒီပုံစံကိုကျွန်တော်တို့ဒီ KNU နဲ့ KNU ငင်းချင်းပေါ်ဆိုရင်ဖွင့်နေတဲ့တော့ဆွေးရငင်းချင်းပေါ်ဆိုရင်ဖွင့်လို့တမန်ကြီးသူကညင်းဖြစ်ပါတယ်
အခုလက်မဲ့ရေထိုးနိုင်ခဲ့တဲ့ပြည်내အဆင့်သဘောတူညီချက်တွေကနှစ်ဖက်စလုံးကနေအဓိကတောင်းဆိုခဲ့ကြတာကတော့နှစ်ဖက်ပြစ်ခတ်ရစဲဖို့ဆက်ဆံရေးယုံတွေဖွင့်လှစ်ဖို့တတ်မှတ်နယ်မြေတွေကနေလွဲလို့ကြံဒေသတွေအတွင်းလက်နက်ကင်ဆောင်ခြင်းမရှိဘဲသွာလာဖို့နဲ့ပြည်တော်စုအဆင့်ဆွေးနွေးမှုတွေကိုဆက်လုပ်သွားဖို့တွေပါဝင်ပါတယ်ဒီပြည်내အဆင့်သဘောတူညီချက်တွေကိုတော့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဌာနဝန်ကြီးဗိုလ်မှူးကြီးအောင်လွင်နဲ့KNLA တက်မဟာခွန်ရဲ့တက်မဟာမှုစောချုံနီတို့ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ပြည်တော်စုဆင့်မှာဆက်လက်ဆွေးနွေးဖို့မူအားဖြင့်သဘောတူခဲ့တဲ့တနိုင်ငံလုံးပြစ်ခတ်ရစဲရမယ်ဆိုတဲ့အချက်အပါဝင်၁၁ချက်ကိုတော့ KNU ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ရဲ့ဒုဥက္ကဋ္ဌဖြစ်သူဗိုလ်ချုပ်ကြီးစောမုထုစေဖောနဲ့အစိုးရငြိမ်းချမ်းရေးအဖွဲ့ဘက်ကတော့မြေထားဝင်ကြီးဦးအောင်မင်းတို့ကနေလက်မှတ်ရေးထိုးခဲ့တာဖြစ်တယ်လို့စော်ဒေးဗစ်ထောကပြောဆိုပါတယ်။ဒီ၁၁ချက်ထဲမှာပါဝင်တဲ့အချက်တစ်ချက်ချင်းကိုလည်း55ရက်အတွင်းနေပြည်တော်မှာပြုလုပ်မဲ့ပြည်ထောင်စုအဆင့်ဆွေးနွေးပွဲမှာဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့ဆိုပါတယ်။အခုလို KNU နဲ့မြန်မာအစိုးရကြားငြိမ်းချမ်းရေးသဘောတူညီချက်လက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်နှစ်ဖက်စလုံးကတက်တွေကိုလည်းတိုက်ပွဲတွေရဆိုင်မှုညွှန်ကြားထားခဲ့ပြီးတော့ဒီလိုလက်မှတ်ရေးထိုးပြီးနောက်ပိုင်းဆက်လက်လှုပ်ဆောင်သွားမယ်ဆွေးနွေးမှုတွေဖွံ့ဖြိုးရေးစီမံကိန်းတွေနဲ့ပတ်သက်လို့လည်းဒီဆွေးနွေးပွဲမှာကိုတိုင်တက်ရောက်ခဲ့တဲ့ဒီငြိမ်းချမ်းရေးအကျိုးဆောင်တဦးဖြစ်သူဒေါက်တာကျော်ရင်လိုင်ကအခုလိုပြောပြပါဗျာ။
အဓိကတော့လေနိုင်ငံရေးနဲ့ပတ်သက်တဲ့ political dialogue နိုင်ငံရေးအစည်းအဝေးတွေဆက်ပြီးအများကြီးလုပ်သွားပါမယ်။ဒါကလည်းတိုင်းရင်းသားအဖွဲ့အစည်းတွေနဲ့သူတို့လိုချင်တဲ့အဓိကအကြောင်းချက်တစ်ခုတည်းမှပါတယ်လေ။ဒါကတစ်ခု။နောက်တစ်ခုကမဆက်လုပ်လဲဆိုတဲ့အခါကျပုံမျိုးထုတ်တဲ့လုပ်ငန်းတွေ။ဟိုတော့ကလည်းစီးပွားရေးလုပ်ငန်းတွေဘာတွေဖိတာတော်တော်မဟုတ်ဖင်းနေတဲ့ဒီကပြည်နယ်အတွင်းမှာတကယ်ကိုပြည်သူတွေအလုပ်တွေဘာတွေလဲပေါ်လာဖြစ်အောင်လုပ်တဲ့ပုံမျိုးထုတ်တဲ့လုပ်ငန်းတွေကိုသူတို့ဆက်ပြီးဆောင်ရွက်ပါမယ်။ဆောင်ရွက်တဲ့အခါမှာလည်းကျွန်တော်တို့ကသမုဆောင်ကြီးတွေဖွင့်ပေးတာစီးပွားရေးဆောင်ကြီးတွေဖွင့်ပေးတာဒါတွေကိုအဓိကထားပြီးလုပ်ပါမယ်။လုပ်တဲ့အခါမှာအဓိကဘာကိုကြည့်မလဲဆိုတဲ့အခါကျတော့ကျွန်တော်တို့ကပြည်내သားကိုတိုင်းရင်းသားတွေအောက်ခြေမှာရှိတဲ့လူတွေအထွတ်အလုပ်အခွင့်အရေးတွေပေါ်လာပြီးတဲ့အခါကျတော့သူတို့စီးပွားသူတို့အခြေခံလူတိုင်းစားတွေဘဝတိုးတက်ရေးကိုအဓိကထားပြီးတဲ့ဖွံ့ဖြိုးတိုးတက်မှုလုပ်ငန်းတွေကိုလက်ဆက်လုပ်ဖို့အတွက်သဘောလည်းတူညီထားပြီးအတူတူတကွလည်းဆက်လက်လှုပ်ရှားဖို့အတွက်ပြောဆိုထားကြပြီးပါပြီခင်ဗျာ။
ဒီဆွေးနွေးပွဲမှာကိုယ်တိုင်ပါဝင်တဲ့ငញ្ញန်ရဲ့အကျိုးဆောင်တဦးဖြစ်သူဒေါက်တာကျော်ရင်လိုင်ဖြစ်ပါတယ်။ဒါ့အပြင်ပြည်내အဆင့်သဘောတူညီချက်ထဲမှာပါဝင်တဲ့ဆက်ဆံရေးယုံတွေထားရှိရေးကိစ္စနဲ့ပတ်သက်ပြီးတော့ KNU ဘက်ကနေသူတို့လှုပ်ရှားနေတဲ့ဒေတာတိုင်းမှာဖွင့်လှစ်သွားမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ပြစ်ခတ်ရစဲရေးသဘောတူညီမှုလက်မှတ်ရေးထိုးပွဲကိုတက်ရောက်သတင်းယူခဲ့တဲ့သတင်းတောက်တဦးကအခုလိုပြောပြပါတယ်
။အမားဆိုရဘက်ကဝယ်ကြီးဆိုသိန်းပြောတာကတော့သူကဒီနေ့ကစပြီးတော့ဟိုမညောင်းနေတာမှဆက်မှုဆောင်တစ်ခုဆိုရတာလေ။အဲစီစဉ်ရှိတယ်ဒါနဲ့အဲဒီဒီပြစ်ခတ်တွေမငြိမ်းတဲ့အခါကျတော့လုံးလုံးမရဘူးအဲ့ဒါဆော့လုံးမယ်ဆိုပြီးတော့သူကတကွာလုံးကိုပြောလိုက်ဆိုပြီးပြောလိုက်တာဘယ်လိုမှဆိုလာပြီးယင်းနေ့မြောင်းတယ်လည်းရပြီဆိုတော့ KNU ဘက်ကသူတို့အင်းရောအခုဒီနေ့စဖွင့်ဝင်သဘောတူလိုက်တာဟိုကလေသထုံမျိုးနယ်တဲ့မှာနှစ်ခုပေါ့နော်တောင်ကူမှာနှစ်ခုညောင်နေပင်မျိုးနယ်တဲ့မှာတစ်ခုစပွန်မှာတစ်ခုဖမ်းမှာတစ်ခုအဲ့ဒါတော့သူတို့သဘောတူလိုက်ပြီဒါဆို17ရုံးဖွင့်ပါသေးတာဟုတ်ဒါဒီနေ့သဘောတူလိုက်တာဒီအိုက်ခုနှစ်ခုတော့သူကအစိုးရဘက်ကလည်းသဘောတူလိုက်တယ်သူတို့ဘက်ကလည်းဖြစ်ညစ်တယ်ပေါ့အဲ့လိုဖြစ်
KNU နဲ့မြန်မာအစိုးရကြားဒီတစ်ချိန်ပြစ်ခတ်ရစေးတဘောတူညီမှုလက်မဲ့ရေးထိုးနိုင်ခဲ့တာဟာထူးခြားတယ်လို့မြန်မာနိုင်ငံရဲ့အကဲခတ်တွေကတော့ပြောဆိုပါရတယ်။2004ခုနှစ်ဇန်နဝါရီလဆက်မှာရခိုင် KNU ခေါင်းဆောင်ကြီးဗိုလ်ချုပ်များနဲ့အဲ့ဒီအချိန်ကမြန်မာဝန်ကြီးချုပ်အဖြစ်တာဝန်ယူထားခဲ့တဲ့ဗိုလ်ချုပ်ကြီးခင်းညွန့်တို့ဟာဒီညဉ့်ညရေးဆွေးနွေးဖို့အတွက်ရန်ကုန်မှာတွေ့ဆုံတဲ့အထိသမိုင်းဝင်ဖြစ်ခဲ့ပူပါတယ်။ဒါပေမဲ့လည်းနှစ်ဖက်အကြားပြစ်ခတ်ရစဲထားဖို့သာယာယီအဖြစ်သဘောတူညီနိုင်ခဲ့ပြီးတော့ငင်းချမ်းရရတဲ့အထိတော့အောင်မြင်မှုမရှိခဲ့ပါဘူး။ဒီတစ်ခါလက်မှတ်ရေးထိုးနိုင်တဲ့အထိဖြစ်ခဲ့တာကတော့နှစ်ပေါင်း60ကျော်ကာလအတွင်းမှာပထမဦးဆုံးလည်းဖြစ်ပါတယ်ရှင်။